ဟုတ်ကဲ့နောက်တစ်ခုကတော့လက်ရှိမြန်မာနိုင်ငံမှာပညာသင်ကြားပုံသင်ယူပုံတွေနဲ့ပတ်သက်ပြီးတော့ကလေးတွေဒီစာတွေကိုအလွတ်ကျက်နေကြတဲ့ကိစ္စပါ။ငန်းသင်စာကူတောင်မှအလွတ်ကျက်နေကြတယ်လို့လည်းကျွန်တော်တို့ကြားရသိရပါတယ်။ဒေါက်ဆန်းစုကြည်ကလည်းအဲ့ဒီကိစ္စမကြာခဏပြောခဲ့ဆိုခဲ့ဘူးပါတယ်။ဟုတ်ဦးစိုးထွန်းတို့တွေ့ခဲ့မှထင်ပါတယ်။ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေမှာတော့ကျောင်းသူကျောင်းသားတွေကကိုယ့်ဘာသာကိုရှာရဖွေရတာပါ။ဆရာဆိုတာကတော့လမ်းပြကူညီသူဆိုတဲ့နေရာမှာပဲရှိနေတာပါ။မြန်မာနိုင်ငံမှာတော့ကျွန်တော်တို့ကလေးတွေအနေနဲ့တဖြည်းဖြည်းနဲ့ဒီစာဖတ်တဲ့အလေးအကျင့်နည်းလာကြတယ်လို့လည်းညီကြညူကြပြောဆိုကြတဲ့အတန်းတွေလည်းကျွန်တော်တို့ကြားသိနေရပါတယ်ဆိုတော့အခုဦးစိုးထွန်းတို့ဒီမှာလေးလာတူရှိကြတာလေးတွေလည်းပြောပြပါဦးခင်ဗ
ျကျွန်တော်ဒီအမေရိကန်ကဘူလာနန်းကျောင်းတစ်ကျောင်းမှာပါပဲကျွန်တော်လေးလာခဲ့တော့ကျွန်တော်လေးတော်တော်သဘောကျသွားတယ်သူကကလေးတွေကိုစာဖတ်ဖို့အတွက်ကိုသူတို့တက်ဆိုင်ရာစာအုပ်စင်တွေအမျိုးမျိုးလုပ်ပေးထားတယ်ပေါ့နော်ဒီသမိုင်းပဲဖြစ်စေပထဝီပဲဖြစ်စေတရိတ်ဆန်ကျောင်းဖြစ်စေအဲသူတို့ဘာသူတို့စိတ်ဝင်စားတဲ့အရာတွေယူဖတ်ပြီးရင်ပြန်ရှင်းပြပေါ့နော်ဆရာတွေပြန်ဆွေးနွေးသူတို့အချင်းချင်းလည်းပြန်ဆွေးနွေးခိုင်းတယ်ငငယ်လေးရောမူလာတန်းဘွားမာတွေရောကလေးတွေကိုစာဖတ်တဲ့အလေးထားမှာရင်ပန်းနေအောင်စာအုပ်တွေတွားရှာခိုင်းတယ်နီးနားတွေမှာစာအုပ်စင်တွေအလွဲတကူဟိုရှာလို့ရအောင်ပြီးရင်ပြန်ထားခိုင်းတယ်ဖတ်ပြီးတဲ့စာအုပ်ကိုဆွေးနွေးပြီးဒါမူလာတန်းမာတွေကရင်ပန်းအောင်လုပ်မူလာတန်းမာတွေက critical thinking ကိုသင်ယူထဲမှာပါနေပြီအလုတ်ကိုင်းဆိုရင်အလုတ်ကိုင်းနဲ့ပတ်သက်လို့အလုတ်မျိုးစားတွေခွဲခြားခိုင်းတယ်အလုတ်ကဘယ်လိုအလုတ်မျိုးတွေရှိသလဲအတရိဆန်ဆိုတရိဆန်ပေါ့နော်ကျွန်တော်တို့စီမှာကျတော့အလွတ်ချက်စနစ်တွေတက်လာခဲ့တယ်ပြီးတော့ကျောင်းသားရဲ့မတူတဲ့တင်ပြပုံဟိုမေးခွန်းတွေကိုလက်မခံဘူးပေါ့နော်ဆရာကိုပြန်မေးရင်ဒါမကောင်းဘူးဆိုတဲ့ပုံစံမျိုးပေါ့နော်ကျွန်တော်ဒါလက်မခံဘူးဒါဆရာပြောတာအမှန်ဆိုတဲ့ပုံစံမျိုး
အဲ့ဒါကကျွန်တော်တို့ရဲ့ယဉ်ကျေးမှုထုံထမ်းတဲ့များပတ်သက်နေမလားခင်ဗျ
ကျွန်တော်တို့တိုင်းပြည်မှာဗုဒ္ဓဘာသာအများစုဖြစ်တယ်အဲဗုဒ္ဓဘာသာမှာကာလမတုတ်စာနာမည်ကျော်ရှိခဲ့တယ်တစင်စကားတွေနဲ့မယုံနဲ့ဆရာပြောတိုင်းနဲ့မယုံနဲ့ကျွန်တော်ရှေးလူကြီးတွေပြောတိုင်းနဲ့အမှန်လို့မယူဆနဲ့ကျန်းကိုကျန်းကန်ကြီးတွေမှာပါလို့လည်းအမှန်လို့မယူဆနဲ့အဲ့တော့ကိုယ့်ဟာကိုတွေးတော်ဆင်ရင်လို့ကိုကြိုက်တာနဲ့ကြိုက်လို့လည်းအမှန်လို့မယူဆနဲ့ထုံတန်းစင်လာတယ်လို့လည်းအမှန်လို့မလက်မခံနဲ့ဒီလိုဖះဟောခါပြီးတာကိုကလက်တွေ့ကျင်သုံးပြီးတော့အတူအများကျိုးကိုကျိုးဖြစ်စေတဲ့တော့ဘာတော့သာနည်းစေတဲ့ကိစ္စတွေကိုဒါကျင်သုံးမှာဆိုပြီးပြောခဲ့ပြီးသားကျွန်တော်မှာပြဿနာကျွန်တော်စီမှာတင်တာကျတော့လက်တွေ့ထဲကိုရောက်တဲ့နည်းကိုကျွန်တော်တို့မပေးနိုင်သေးဘူးပေါ့နော်ဒီနိုင်ငံမှာကျတော့ကျွန်တော်သွားထွေတာကတော့ apply ထီရောက်တယ်အသုံးချတယ်လက်တွေ့အသုံးချတဲ့နည်းကိုဒီကိုတင်သွားတာစာတင်တာအဲ့တော့အခုကကျွန်တော်စီမှာကျတော့အလွတ်ကျက်တဲ့စနစ်တွေနဲ့ခုနပြောသူစာမွေးစနစ်တွေနဲ့နောက်ဆုံးဒီတူရှင်စနစ်တွေရဲ့ဆရာမတွေကပေါ့လစာမလုံးနောက်မှုကြောင့်ပေါ်လာတာသူ့ဘဝရည်တည်မှုကနေတဖြည်းဖြည်းနဲ့အလိုဖြစ်လာတာပေါ့နော်အဲ့တော့ကျွန်တော်တို့ကဒီကျောင်းသားတွေစာဖတ်နည်းတွေမှန်ကန်အောင်ဒီစာဖတ်ခြင်းစေကိုငယ်ငယ်လေးကပြိုးထောင်ပေးရမယ်စာအုပ်စင်တွေနဲ့လည်းလက်တကန်းကွာမှာစာသင်ခန်းမှာရှိနေရမယ်အိမ်ဒီမှာလည်းပေးထားနိုင်ရမယ
်ဒီဘက်နိုင်ငံတွေကပညာရေးသူတွေတွေကတော့ဒီပညာရေးမှာအခြေခံမူလာတန်းအဆင့်ဟာအင်မတန်မှအရေးကြီးတယ်လို့ပြောကြဆိုကြပါတယ်ဒီကိစ္စကကျွန်တော်တို့နဲ့တော့နည်းနည်းလေးလွဲနေသလားပဲဗျာနော်
ဒီကလေးတွေဇိုက်တွေစတွေကကျွန်တော်တို့ငငယ်တွေကတခါတည်းပြိုးထောင်มาရတဲ့ကိစ္စပေါ့နော်ကျွန်တော်ပတ်ဝန်းကျင်ကအရင်အရေးကြီးပါတယ်အငယ်တဲ့ဘဝမှာသူကအကုန်ယူတာကောင်းတာကိုစိုးတာယူလိုက်မယ်ကျွန်တော်တို့ကကောင်းဝင်မပေးနိုင်ရင်အဲ့ဒီလူငယ်မျိုးဆက်ကကောင်းဝင်ယူမှာမဟုတ်ဘူးကျွန်တော်တို့ကစိုးဝင်ပဲပေးရင်စိုးဝင်ပဲယူသွားမှာအဲ့တော့ကျွန်တော်တို့ခုအနေထားလက်ရှိကကြောက်ဖို့အရန်ကောင်းနေတာကလေးတွေကိုပေးနေတာပတ်ဝန်းကျင်ကစိုးတဲ့ပတ်ဝန်းကျင်ပဲဖြစ်နေတယ်ကျွန်တော်တို့အမွေစိုးတွေပဲပေးနေတယ်ကျွန်တော်တို့ကရှေ့ကလူကြီးတွေကစံပြမဟုတ်ဘဲနဲ့တရားသူကြီးလည်းပြက်တယ်ဆရာတွေလည်းပြက်တယ်ပေါ့နော်အကုန်တော့တရားသူကြီးလက်စားမယ်ရဲကလည်းတရားဥပဒေစိုးမိုးရွတ်တယ်ကိုရဲကတောင်းအောင်ယူဖို့ဟာသူလည်းမယူနိုင်ဘူးအဲ့လိုအကုန်လုံးကမှန်မှန်ကန်ကန်နဲ့လုပ်ရမယ်စံပြလူတွေကအကုန်လုံးကမဟုတ်တာတွေလုပ်နေဒီကလေးတွေကအမွေစိုးတွေပဲယူအဲ့အမွေစိုးယူတဲ့အတိုင်းပြည်ကကျွန်တော်တို့အစိုးတန်တွေကလဲပြီးဒေါသအာဃာတတွေနဲ့ဖုံးလွှမ်းနေတဲ့အတိုင်းပြည်ဖြစ်နေရင်ကျွန်တော်တို့အတိုင်းပြည်ကဖေးစ်တိတ်ပေါ့နော်ကျွန်တော်တို့ဘယ်တော့မှမအောင်မြင်တဲ့အကြောင်းရှုံးတဲ့အတိုင်းပြည်ပဲဖြစ်နေမဲ့လူတွေကလည်းနောက်ဆုံးကြုံသားတာပေါ့နော်လူကြီးကမတ်တာလူတွေပဲဆက်ပြီးဖြစ်နေပြီးတော့မျိုးဆက်တွေအတွက်ကတော့ကျွန်တော်တို့တကယ်ကိုမတွေးဝင်စရာအနေထားပါပဲဗျာ
ဟုတ်ကဲ့အခုနောက်ပိုင်းကွန်ပျူတာတို့အီလက်ထရောနစ်ပစ္စည်းတို့ကလည်းပေါ်ပေါ်များများဖြစ်လာတဲ့အခါကျတော့ဒီကိစ္စနဲ့ပတ်သက်လို့မိဘတွေခေါင်းခဲကြတာတွေလည်းရှိကြပါတယ်ဆိုတော့ခေတ်ပေါ်နည်းပညာတွေကိုအကျိုးရှိကြီးသုံးဆွဲနိုင်အောင်သုံးဆွဲကြအောင်ဆောင်ရွက်ကြဖို့လည်းလိုမယ်ထင်ပါတယ
်ဒီနောက်ပိုင်းဒီ iPad တို့ online media တွေတုံးလာပြီဆိုရင်ဒါတုံးမှာပဲကလေးတိုင်းကလူငယ်တိုင်းအဲ့တော့အဲ့ဒါကိုကျွန်တော်တို့ကလည်းသတိထားပြီးတော့ဒီ digital literacy မှာကောင်းတဲ့ဟာတွေကိုရဖို့အတွက်ကိုဘယ်လိုကျွန်တော်တို့ပတ်ဝန်းကျင်နေ community နဲ့ဒီဘက်ကကျွန်တော်တို့ဆရာဆရာမတွေမိဘတွေကဘယ်လိုကလေးကိုလမ်းကြောင်းတဲ့ပေးမလဲဂိမ်းတွေမှာကြီးပဲဆော့တာမျိုးကြီးပဲဖြစ်နေအောင်ဂိမ်းဆော့ရင်လည်းဂိမ်းကကျွန်တော်တို့ဉာဏ်ပညာထက်မြက်စေတဲ့ဂိမ်းတွေသင်ချာလိုဂိမ်းမျိုးတွေနောက်ပြီးတော့ကျွန်တော်တို့ emotion ပေါ့နော်ကောင်းမြတ်တဲ့ဒီ EQ တွေပေါ့နော်ကောင်းမြတ်တဲ့စိတ်ထားတွေကုသိုလ်စိတ်တွေပေါ့အဲ့ဒီကောင်းမြတ်တဲ့စိတ်တွေမေတ္တာတရားတွေအကျင့်တရားတွေလူလူချင်းစာနာမှုတွေဖြစ်ပေါ်စေတဲ့ဟာတွေနဲ့လှုပ်ရတဲ့ဂိမ်းတွေကိုဒါထွန်းတဲ့လူရထွန်းနိုင်ပြီးတော့လေ့လာဖို့အတွက်လှုပ်ပေးနိုင်ရင်တော့ကျွန်တော်တို့ကျောင်းသားတွေအနာဂတ်ကျောင်းသားတွေအတွက်ကိုတော့ဒါကျွန်တော်တို့မျှော်လင့်ချက်ရှိသေးတယ်လို့ပြောလို့ရမှာပေါ့နော်အဲ့တော့ကျွန်တော်အဓိကစာဖတ်ရေးစာဖတ်တဲ့အလေးထားပေါ့ကိုငယ်ရေးကပြိုးထောင်နေတာကိုကျွန်တော်တို့လောက်ကြဖို့တော့လိုပြီ
နောက်တစ်ခုကပေါ့နော်ဒီပညာရေးတိုးတက်ပြောင်းလဲမှုဆိုရင်ဆရာတွေရဲ့အခန်းကဏ္ဍကလည်းအမြဲတမ်းအရေးကြီးတယ်လို့ထင်ပါတယ်ခင်ဗျဒီဆရာတွေရဲ့အခန်းကဏ္ဍကိုကြည့်ရင်လည်းနှစ်ပိုင်းရှိမှထင်ပါတယ်တစ်ခုကဆရာတွေရဲ့အရည်သွေးပါနော်ဆရာတယောက်ရဲ့အရည်သွေးရဲ့နောက်အဲ့ဒီဆရာတွေရဲ့ဘဝဖူလုံရေးဖြစ်ပါတယ်
ကျွန်တော်တို့ငယ်တုန်းကဆိုရင်ကျွန်တော်တို့အဲ့ငယ်ဘဝကိုတန်းတားမိတယ်ပေါ့ဗျာကျွန်တော်တို့ငယ်တုန်းကဆရာတွေကိုကျွန်တော်တို့ရိုသေခဲ့တာတကယ်လေးစားခဲ့တယ်ဆရာတွေကလည်းတကယ် စေတနာဝါဒနာအနိနာဆိုတဲ့ဒီနာသုံးနာနဲ့တင် जा ပေးတဲ့ဆရာတွေဖြစ်ခဲ့တယ်ဆရာအမတယောက်ဆိုရင်တစ်နှစ်တည်းကလည်းအမျိုးမျိုးပြောင်းနေတဲ့ကာလမှာကျွန်တော်တို့တင်ရှား1 2အတွက်ကိုအားနဲ့ကျောင်းသားအတွက်ကိုအချိန်မို့ခေါ်တယ်သူဟာဆင်းရဲတယ်သူကျူရှင်ပေးတာမဟုတ်တနေဝင်ကျောင်းပိတ်ရက်ဒီမှာကျွန်တော်တို့အားနဲ့ကြားရတဲ့သူ့အတွက်လည်းတစ်ဖက်ကဒီဒီတင်နန်းပေါ့နော်ထပ်ပြီးတက်ဖို့စူးစမ်းနေနေဒီဘက်ကိုကျွန်တော်တို့ကျောင်းသားတွေအချိန်ပေးပြီးသူပြန်မှန်းခံပြီးတင်တယ်အဲ့အတွက်ကြောင့်ကျွန်တော်တို့တင်ချာတွေတော်လာပြီကျွန်တော်ဆိုလဲဒါစမှုတက်ကိုရောက်တာအဲ့ဆရာမရဲ့ကျေးဇူးတည်းရှိပါတယ်အဲ့လိုဆရာဆရာမတွေကိုတို့ရဲ့ခေါင်းထဲမှာចောင်းသားတွေကိုဘယ်လိုတင်မလဲဆိုတဲ့ဘယ်လိုတက်အောင်တင်မလဲဘယ်လိုစိတ်ဓာတ်တွေပေါ့နော် IG ရော EG ရောပေါ့ဗျာဟိုမြင့်အောင်မြင့်မအောင်ပေါ့နော်စာတော်နေရုံနဲ့မရဘူးခုနကောင်းမွန်တဲ့စိတ်တွေပြင်ပစိုးတရား၄ပါမြင့်တာကယူနာမူရီတာဥပ္ပခါဆိုတဲ့တယောက်တယောက်လူလူချင်းချစ်ခင်ဖို့စာနာထောက်ထားဖို့အင်းချင်းအတူတကွာဝုံပြဲတိုက်ကြဲအမြင်တွေမတူတွေးခေါ်တယ်မတူမဲ့အတူတူငြင်းညာသွားနေအတူရှင်တွဲနေထိုင်နိုင်တဲ့ဟာဒါမျိုးတွေအကုန်လုံးတင်ရမှာဟာဒီမှာဆရာဒါကိုအမြဲတမ်းသူကနီးနာပေါင်းဆုံးသူကောင်းနေမှာဒီចောင်းသားတယောက်ဒီចောင်းလူမျိုးဆက်တွေကိုတင်နေတင်နီးတွေပဲသူကောင်းနေမှာရှိနေရမယ်သမိန်အိုးရောက်နေတာဒါလုံးဝမတင်တော့ဘူးအဲ့ဒီအတွက်ကိုကျွန်တော်တို့ဆရာတွေကိုရေရှင်းမြှင့်မှုလောက်ရမှာဖြစ်တယ်လို့တစ်ဖက်ကလည်းသူတို့ရဲ့လစာတွေပေါ့နော်လုံလုံလောက်လောက်နေမှာ
နောက်တစ်ခုဒီတင်ရိုးညှို့နှံကိစ္စကိုလေ့လာခဲ့ပါတော့ခင်ဗျ
တင်ရိုးတွေကလည်းအမြဲတမ်းနှစ်နှစ်တစ်ခါဒီမှာ update လုပ်တာတွေ့ရတယ်ကျွန်တော်တို့နှစ်နှစ်တစ်ခါသုံးနှစ်တစ်ခါပြန်ပြီးကျွန်တော်တို့ modify လုပ်တယ်ခင်မိအောင်နောက်ခင်းနဲ့လည်းညီအောင်ပြီးတော့ကောင်းတဲ့ဟာတွေပါလာအောင်ပေါ့နော်အဲ့ဒါတွေလည်းပြင်ဖို့လုပ်တယ်အဲ့တော့တမိုင်းနေတင်တာအစားလူမျိုးရေးမုံတိမှုတွေအာဃာတထားမှုတွေဖြစ်အောင်မတင်ဖို့လိုတယ်ကျွန်တော်တို့အနော်ထားဖုံးတော်ပွဲတွေပဲတင်နေမုံလူမျိုးတွေကကျင်းတ်လက်ခံမှာမဟုတ်ဘူးအဲ့လိုပဲကျွန်တော်တို့ဒီဘိုးတော်ဦးဝိုင်းဘိုးတော်ပြားကောင်းကောင်းကြီးပဲတင်နေရခိုင်လူမျိုးတွေတွေကအမျိုးသားပြန်လဲတင်မြိုက်တွေထိခိုက်စေတယ်အဲ့တော့လူမျိုးစုကပြည်တော်သူပွားတိုင်းသားတွေကျွန်တော်တို့ကအချင်းချင်းချစ်ချည်ရင်းနှီးပွားစားနေထိုင်ဖို့အတွက်ကိုဆိုရင်တင်ရိုးတွေအစားပါလူတမိုင်းအမားတွေလည်းမတင်ဖို့လိုတယ်ပေါ့နော်ခလေးတွေကိုငငယ်တွေကတမိုင်းအမားတွေတင်အဲ့မျိုးစက်တွေကအန္တရာယ်ရမ်းကြီးတယ်ကျွန်တော်အချင်းချင်းအမုန်းတရားတွေပွားစီမဲ့ပေါ့နော်အာဃာတတရားတွေပွားစီမဲ့အစိုးတန်တရားလဲစီမဲ့စနစ်မျိုးကိုကျွန်တော်တို့တွန်းအားပေးတာမျိုးမဖြစ်ဖို့အတွက်ကိုဒီကောင်းဆောင်ပိုင်းတွေပေါ့နော်ပညာရှင်ပိုင်းတွေကဝိုင်းဝန်းပြီးတော့ကြံစားပြီးတော့အမြန်ဆုံးပြောင်းလဲလုပ်ကြဖို့လိုပြီးအားလုံးနဲ့လက်တွဲလုပ်ကြဖို့လိုပြီးတော့ကျွန်တော်ပြောချင်ပါတယ်
ခုလိုရှင်းပြတာကျေးဇူးပါ